India ဘက်ကန်ကက်ရှမီးယားဒေသမှာအိန္ဒိယတပ်ဖွဲ့တွေကစစ်သွေးကြွနှင်နေရေးစစ်ဆင်ရေးတရက်တနင်္လာနေ့ကလုပ်တာမှာတိကျဖြစ်စဉ်၃ခုအတွင်းလူ18ယောက်သေဆုံးပါတယ်။တိုက်ပွဲတွေအတွင်းစစ်သွေးကြွ17ယောက်စစ်သား3ဦးနဲ့အရသာ4ဦးသေဆုံးတယ်လို့ပြည်နယ်ရဲတပ်ဖွဲ့ညွှန်ကြားရေးမှူးချုပ် SP Vaid ကပြောပါတယ်။စစ်ဆင်ရေးအတွင်းသေဆုံးတဲ့စစ်သွေးကြွတွေဟာ Party of Soldiers လို့ဆိုရမယ်၊ Hizbul Mujahideen အဖွဲ့နဲ့ Army of the Righteous လို့ဆိုရမယ်၊ Laskar-e-Taiba အဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်။အဲ့ဒီနှစ်ဖွဲ့စလုံးကိုအကြံဖက်ဝါဒီအဖွဲ့တွေဖြစ်အိန္ဒိယနဲ့အမေရိကန်တို့ကသတ်မှတ်ထားတာပါလိုက်လံရှာဖွေတဲ့စစ်စင်ရေးတွင်စစ်သေးကြွတူကရဲတပ်ဖွဲ့စီမှာလက်နက်ချခဲ့တယ်လို့ရဲညွန့်ချုပ် Vaid က VOA ကိုပြောပါတယ်ဒီစစ်စင်ရေးကိုမကြသေးခင်တရင်ဘတ်တွေအတွင်းအအောင်မြင်ဆုံးစစ်စင်ရေးဖြစ် Vaid ကသတ်မှတ်ပြောဆိုပါတယ်ကက်ရှမီးယားဒေသရဲ့အဓိကမြို့ဆရီနဂါတောင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေအတွင်းအိန္ဒိယစစ်သားတွေနဲ့စစ်သေးကြွတွေတည်ဆုံတာပါကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ခွဲပြီးအုပ်ချုပ်နေပေမဲ့ဒေသတစ်ခုလုံးကိုပိုင်တယ်လို့နိုင်ငံစလုံးကပြောထားတာပါကက်ရှမီးယားဒေသတစ်ခုလုံးကိုရဖို့အိန္ဒိယနဲ့စစ်သုံးချိန်တိုက်ခဲ့တဲ့ပါကစ္စတန်ကဒီစစ်စင်ရေးဟာအစဉ်ချင်းမဲ့လူသက်ပွဲအဖြစ်ပြစ်တင်ရှုတ်ချလိုက်ပြီးတေဆုံးသူတွေဟာအပြစ်မဲ့သူတွေဖြစ်တယ်လို့ပြောပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ဟာ1948ခုနှစ်မှာဗြိတိသျှလက်ထက်ကနေလွတ်လပ်ရေးရခြင်းကလေးကစပြီးကက်ရှမီးယားဒေသကိုပိုင်ခြားအုပ်ချုပ်လာတာဖြစ်ပါတယ်။